တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်ဒုတိယမြောက်နေ့ဒီကနေ့မှာတော့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုအတွင်းမှာတော့နှစ်နိုင်ငံအစိုးရချင်းနောက်ပြည်သူတက်မတော်တို့ကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်မှုနောက်နှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့လုံခြုံရေးတွေကိုအလေးပေးဆွေးနွေးခဲ့ကြတယ်လို့တက်မတော်ဘက်ကပြောပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဒီကနေ့မနေ့ပိုင်းကနေပြည်တော်ရှိ Horizon Lake View Hotel မှာတရုတ်နိုင်ငံသမ္မတနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ပူချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ကြပြီးနှစ်နိုင်ငံတမတော်ချင်းချင်းပူးပေါင်းဆောင်ရွက်မှုကိုတူးမြည်ရေးဆွေးနွေးခဲ့ကြတယ်လို့တမတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်တရုတ်နိုင်ငံသမ္မတကြီးကတော့စပြီးပြောတာတော့နှစ်နိုင်ငံဆင်မျိုးပေါက်ဖို့ရှိပြီးရင်းနှီးမှုပုံမှန်တိုးတက်ခိုင်မာဖွံ့ဖြိုးရအတွက်တွန်းအားပေးလိုတဲ့အကြောင်းဒီလိုနှစ်နိုင်ငံဆက်ဆံရေးဖွံ့ဖြိုးတိုးတက်ဖို့ပြည်သူလူထုချင်းချင်းပူးပေါင်းဆောင်ရွက်မှုနဲ့သမ္မတချင်းပူးပေါင်းဆောင်ရွက်မှုကအရေးကြီးတဲ့အကြောင်းသမ္မတချင်းပူးပေါင်းဆောင်ရွက်မှုကတော့အရှင်ကိုဖြစ်တိုးတက်လျက်ရှိတဲ့အကြောင်းနှစ်နိုင်ငံအေးဒီပူမြားဖြစ်တဲ့အပိုင်ဝင်ပုံမှန်အထောက်အကူဖြစ်ပေးနိုင်ဖို့နှစ်နိုင်ငံလူထုအကျိုးစီးပွားကိုဖန်တီးပေးနိုင်တဲ့အကြောင်းပြောခဲ့ပါတယ်အဲသမ္မတကာကွယ်ရေးချုပ်အနေနဲ့ပြန်လည်ဆွေးနွေးကြတာတော့နိုင်ငံပြည်သူလူထုအစိုးရနဲ့နိုင်ငံရဲ့အစိတ်တိုင်းဖြစ်တဲ့ကမ္ဘောနီးယားပူးပေါင်းဆောင်ရွက်မှုတွေမှာပုံမှန်ပြည်내စွာတောင်းရက်ရမယ်ဖြစ်တဲ့အကြောင်းကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ကြောင်းလဲမှု၉နှစ်တာကာလအတွင်းမှာအထူးအုံများစွာရရှိခဲ့ပြီးခွန်ကြီးလုံးရရှိသလိုစိန်ခေါ်မှုတွေရှိတဲ့အကြောင်းရေးကြီးတဲ့စိန်ခေါ်မှုကတော့နိုင်ငံတည်ငြိမ်ရေးချမ်းရေးဖြစ်ပြီးငြိမ်းချမ်းရေးကအဓိကကြတဲ့အကြောင်းငြိမ်းချမ်းရေးအတွက်အလေးထားဆောင်ရွက်လျက်ရှိကြောင်းပြောပြခဲ့ပါတယ
်ဒီတွေ့ဆုံမှုမှာသမ္မတကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်ပြီးဒုတိယသမ္မတကာကွယ်ရေးဦးစီးချုပ်ညှိနှိုင်းကိုကယ်ရေးကြီးရည်လီနဲ့အရာရှိတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ခေါင်းဆောင်လူသိဆုံမှုမှာနှစ်နိုင်ငံနယ်စပ်တည်ငြိမ်အချမ်းရေးအတွက်ဆွေးနွေးခဲ့ကြတယ်လို့လည်းဗိုလ်မှူးချုပ်စော်မင်းထွန်းကဆက်ပြောပါတယ်
။အဲတော့တည်ငြိမ်အချမ်းရေးအတွက်အစိုးရရဲ့ဒီစီမှုကိုစတင်နေတဲ့ကျန်းသက်စုများကိုပြန်နိုင်ရမှာလက်ခံနိုင်မှာမဟုတ်ဘူးလို့အစိုးရကိုစတင်ပြီးလက်နက်ကန်ကျန်းသက်တိုက်ခိုက်မှုများဆိုရင်ပို၍လက်ခံနိုင်တဲ့အကြောင်းကျွန်တော်ငြင်းငြားရေးလှုပ်ဆောင်တာမှာဥပဒေနဲ့အညီသာလှုပ်ဆောင်ရမည်လို့တိုင်းရင်းသားအားလုံးကသားတဲ့လက်ခံရတဲ့အကြောင်းဆွေးနွေးခဲ့ပါတယ်။ရုပ်သမတကြီးကပြန်လည်ဆွေးနွေးရမှာတော့ဒီပြည်အဖွဲ့အစည်းဖြစ်စေတရုတ်နိုင်ငံပိုင်နဲ့ကိုအကုန်ချပြီးမြန်မာနိုင်ငံကိုဖိစေအောင်ဆောင်ရွက်ခြင်းလို့ကိုလက်မခံတဲ့အကြောင်းဧသာဒေသဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့အရေးကြီးတဲ့အကြောင်းပြန်လည်ဆွေးနွေးခဲ့ပါတယ်
။တရုတ်မြန်မာနယ်စပ်မှာဆိုရင်ဝါတာဖွဲ့ UWSA မိုင်းလာဖွဲ့ NDAA ကချင်ဖွဲ့ KNA ရခိုင်ဖွဲ့ AA ကိုကံဖွဲ့ MNDAA တမ်းမလောင်ဖွဲ့ DNLA စတဲ့ဖွဲ့တွေခြေပြုနေထိုင်ကြပါတယ်မြန်မာအစိုးရနဲ့ဆက်ဆံတဲ့အခါမှာနယ်စပ်မှာရှိတဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေကိုကြားခံပြစ်မတုံးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကသူ့ရဲ့တရုတ်ခီးစင်သွင်းကတရုတ်သမ္မတကိုပြောဆိုခဲ့တာရှိပါတယ်တမ်းမတော်ဘက်ကရောတရုတ်အစိုးရအနေနဲ့လက်နက်ကန်ဖွဲ့တွေကိုကြားခံနေတဲ့အတုံးချနေတဲ့သဘောတက်ရောက်နေတယ်လို့မြန်မာသလားလို့ VOA ကမေးတဲ့အခါမှာတော့ဗိုလ်မှူးချုပ်စော်မင်းထွန်းက
တရုတ်မြန်မာနယ်စပ်မှာရှိတဲ့ဒီလိုတောင်းရန်သူများရဲ့ဖတ်တင်ကြည့်ရတဲ့ဟာတွေကိုကျွန်တော်ကြည့်ရလိမ့်မယ်။ဒီဟာတွေကနိုင်ငံရဲ့ကြားကြားမှာတော့လူ့နိုင်ငံရဲ့မူဝါဒတည်တယ်။ဒီပြည်နိုင်ငံရဲ့ဆန့်ကျင်ဘက်အဖွဲ့အစည်းတွေကျွန်တော်တို့လည်းအမပိုင်းနဲ့အတွင်းမှာအခြေချပြီးလုပ်ဆောင်ပါလေ။တခြားနိုင်ငံကိုဆန့်ကျင်တဲ့လုပ်ဆောင်ပါလေကျွန်တော်လက်မခံပါဘူး။ဒီမြန်မာမျိုးစီအလုံးနဲ့ထိုင်ရမှာကဥကြီးငါးရအရာလဲ။ဒါတွေကိုလိုက်လာဆောင်ပေးရမှာဖြစ်ပါလေ။
တရုတ်သမ္မတရှီကျင်းဖင်နဲ့တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံမှုကဒီကြိမ်နဲ့ဆို6ကြိမ်မြောက်ရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။